စစ်ကောင်စီရဲ့ရွေးကောက်ပွဲအစီအစဉ်ပေါ်မှာနိုင်ငံရေးပါတီတချို့ရဲ့အမြင်သဘောထားတွေကိုအယုံဆုံးတင်ပြပေးကြပါတယ်။ရွေးကောက်ပွဲကိုလာမယ့်2024ခုနှစ်မှာကျင်းပဖို့ပြင်ဆင်ထားပါတယ်လို့စစ်ကောင်စီကတော့ဗိုလ်ချုပ်ဦးကြီးမင်းအောင်လိုင်ကပြောလိုက်ပေမဲ့နိုင်ငံရေးမတည်ငြိမ်မှုတွေနဲ့လက်နက်ကင်ပရိပခါတွေကြားမှာလက်တွေ့ဖြစ်နိုင်ခြေပေါ်မှာမေးခွန်းထုတ်မှုတွေရှိနေပါတယ်။ရ
ပြီးတော့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးမက်ခင်လေးကတင်ပြပေးထားပါတယ်။အော်တိုဘာလအတွင်းမှာလူဦးရေနဲ့တကောက်စင်းကောက်ယူနိုင်ရေးဆောင်ရွက်နေပြီးလာမယ့်နှစ်2024ခုနှစ်အတွင်းလွတ်လပ်ပြီးတရားမျှတာတဲ့ပါတီစိုးဒီမိုကရေစီအထွေထွေရွေးကောက်ပွဲကျင်းပနိုင်ဖို့အတွက်ကြိုတင်ပြင်ဆင်ဆောင်ရွက်နေကြောင်းဆွမ်းလဆန်ကားရည်နေကမိထီလာဘက်ကိုတွားခဲ့တဲ့ခရီးစဉ်မှာစစ်ကောင်စီ ပထမဆုံးချင်းပြောဆိုခဲ့တာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့မက်စလာကလုပ်တဲ့မြန်မာစစ်ကောင်စီရဲ့တက်မတော်နေအခမ်းအနားမှာတော့ရွေးကောက်ပွဲကိုအပိုင်းလိုက်ခွဲပြီးပြုလုပ်ဖို့ရှိကြောင်းပြောထားခဲ့မှုပါတယ်။တစ်ဖက်မှာလည်းနိုင်ငံအနှံ့တိုက်ပွဲတွေနဲ့စစ်ဘောင်ကျယ်ပြန့်လာပြီးမတိမငြိမ်ဖြစ်နေတဲ့အခြေအနေမှာသူတို့ကိုယ်စားလှယ်တွေအတွက်လုံခြုံရေးကအကြီးအမားဆုံးစိန်ခေါ်ချက်ဖြစ်နေတယ်လို့ရွေးကောက်ပွဲဝင်မဲ့ပါတီတချို့ကထောက်ပြကြပါတယ်။ရခိုင်ဥဆောင်ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကတော့လာမယ့်နှစ်မှာရွေးကောက်ပွဲဘလောက်အထိကျင်းပနိုင်မလဲ၊ဘလောက်လွတ်လပ်မျှတတဲ့ရွေးကောက်ပွဲဖြစ်မလဲဆိုတာစစ်ကောင်စီဥက္ကဋ္ဌရဲ့စွမ်းဆောင်ရည်ပေါ်မှာမူတည်တယ်လို့ပြောဆိုထားပါတယ်။စိန်ခေါ်မှုများမဲ့ရွေးကောက်ပွဲတစ်ခုဖြစ်လာနိုင်တယ်လို့လည်းသူကသုံးသပ်ပါတယ်။
သူဘက FCCD တနည်းကြိုကြိုလောက်တနည်းတလကွေးနီးပါလောက်နော်သူဘက ပြည်လန်းတည်ငြိမ်အေးချမ်းမှုရှိအောင်သူဘက အချိန်ရတယ်လေအဲ့တော့ဒီကြားကာလတနည်းကြိုမှာ FCCD တည်ငြိမ်အေးချမ်းအောင်မလုပ်နိုင်ဘူးလားလုပ်နိုင်မှာလားမလုပ်နိုင်ဘူးလားဆိုတော့သူမခံမနိုင်ဘူးအဲ့တော့ကြိုပြီးကျွန်တော်တွေ့လို့ဒီမရဘူးအဲ့တော့ရွေးကောက်ပွဲဒီ2025ရဲ့နိုဝင်ဘာလလောက်ထိဖြစ်တဲ့ကာလမှာနိုင်ငံရေးပါတီများရဲ့စည်းရုံးမှုမှာဒီလောက်ထိကြီးလန်းမလို့အဲ့တော့ကာလုံကာလလောက်မှာနေစီယုံကြီးလူလူကြားထဲမှာဟောပြောဆွေးနွေးတာတော့မလုပ်နိုင်ခြင်းတောင်မှမီဒီယာကတစ်ဆင့်လုံးလို့ရနိုင်တဲ့အခါပေါ့ဗျာကာလကကြောင်းနေတဲ့အခါမှာလေဟိုအဲ့ဒီလိုလေနော်လုပ်လို့ရနိုင်တဲ့ဒေသရှိနိုင်ပါတယ်တနည်းအားဖြင့်အတွင်းကကြောင်းရမှာပေါ့နော်ဒ
ါလာမယ့်နှစ်မှာရွေးကောက်ပွဲလုပ်မယ်လို့စစ်ကောင်စီကပြင်ဆင်နေတယ်ဆိုပေမဲ့လက်ရှိအချိန်ထိရွေးကောက်ပွဲကော်မရှင်ကပါတီတွေကိုဘာမှထုတ်ပြန်ပြောဆိုတာမရှိသေးတယ်လို့ရွေးကောက်ပွဲနဲ့တက်ဆိုင်တဲ့လုပ်ငန်းကိစ္စတွေနဲ့ပတ်သက်လို့လဲပါတီတွေနဲ့ညှိနှိုင်းတာဘာတစ်ခုမှမလုပ်သေးဘူးလို့ပြည်သူပါတီကကိုကျော်လင်းက VOE ကိုပြောပါတယ်။လာမယ့်နှစ်မှာရွေးကောက်ပွဲလုပ်မယ်ဆိုရင်ပါတီတွေရင်ဆိုင်ရမယ့်အကြီးအမားဆုံးစိန်ခေါ်မှုနဲ့ပတ်သက်လို့သူကအခုလိုထောက်ပြပါတယ်
။ရွေးကောက်ပွဲလုပ်တော့မယ်ဆိုတော့အများကြီးခက်ခဲရှိရောပေါ့။ရုံးနေရာလဲတိဆောက်လို့မရသေးဘူးလေ။စီယုံလုပ်ငန်းတွေလည်းလုပ်ရမရသေးတဲ့အချိန်မှာတော့သူတို့ဘက်ကတော့ရွေးကောက်ပွဲကျင်းပမယ်ဆိုတော့အပြူသဘောဆောင်ပြီးပြောတဲ့အတွက်တကယ်လုပ်မယ်ဆိုတော့စေကောင်းမှုတော့ရှိတာပေါ့တိုးတော့မဖြစ်မနေကြော်ဖြတ်မယ်မှတ်တိုင်တစ်ခုဖြစ်နေတော့ကျွန်တော်တို့ရောဒီအခြေအနေကိုတော့ကျွန်တော်တို့တရားစဉ်းစားပြီးဆုံးဖြတ်ပြီးမှလုပ်ဆောင်အောင်ပါလုံလုံလေးနဲ့ပတ်သက်ပြီးတော့ဟောလက်ခတ်ခဲပါလေလုံလုံလေးပြောပါဦးရုံးတွေဖွင့်တာအစားအစားနိုင်ငံရေးပါတီတွေကျွန်တော်တို့ပါတီတွေကထူးထူးပဲအဲ့တော့ရုံးတွေဆိုင်ဘုတ်တွေကိုအောင်အိမ်မှာပဲဖွင့်ထားရရှိတယ်။ဆိုတော့နေရာကျမှဒီနည်းနည်းစီစဉ်တဲ့နေရာကျမှပဲဆိုင်ဘုတ်မျိုးနဲ့ဆိုင်ဘုတ်တို့ဘာလို့လွတ်လို့ရတာလဲ။ဒီဆိုင်ဘုတ်တင်မှုကတော့ရောင်မန်းလေးလောက်ပဲအကျန်းမရပါသေးဘူး။အဲ့တော့နေရာဒီမှာဟောပေါ်ပေါ်တင်တင်ဆိုင်ဘုတ်တင်ရင်သိမရှိသေးပါဘူး
။စစ်ကောင်စီကပြင်ဆင်နေရဆိုတဲ့ရွေးကောက်ပွဲအချက်လက်တွေကိုအသေးစိတ်သိရဖို့အတွက် VOE ကဆက်သွယ်နေပြီမဲ့လေရွေးကောက်ပွဲကော်မရှင်ရောစစ်ကောင်စီဘက်ကရောတုံ့ပြန်ဖြေဆိုတာမရှိသေးပါဘူး။ပြီးခဲ့တဲ့နှစ်တွေကတော့စစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်ကလာမယ့်ရွေးကောက်ပွဲမှာအချိုးကျကိုစားပြုစနစ် PR စနစ်ပြောင်းဖို့နဲ့မဲပေးရမှာ electronic နည်းပညာနဲ့မဲပေးနိုင်ဖို့ပြင်ဆင်နေတယ်လို့ထုတ်ပြန်ထားပါတယ်။လက်ရှိမှာတော့သံကောင်စင်းကောက်ယူနိုင်ဖို့နဲ့မဲစင်းလှုပ်ဆောင်နိုင်ဖို့အတွက်ဆိုကမြို့နယ်တွေကိုခရိုင်ပြင်ဆင်ပြောင်းလဲတတ်မှတ်တာတွေလှုပ်ဆောင်နေပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်ကကျင်းပခဲ့တဲ့ပြီးခဲ့တဲ့2020ရွေးကောက်ပွဲမှာ NLD ပါတီကပဲမဲအများဆုံးနဲ့အနိုင်ရခဲ့ပြီးမဲမတမာမှုတွေရှိတယ်လို့စစ်တပ်ဘက်ကစွပ်စွဲခဲ့ပြီးတဲ့နောက်နိုင်ငံအာဏာကိုသိမ်းယူခဲ့တာဟာအခုဆိုရင်3နှစ်နီးပါးရှိတော့မှာဖြစ်ပါတယ်။ရွေးကောက်ပွဲမဲစီးရင်မတမာမှုလုပ်တယ်ဆိုပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တမရဦးဝင်းမြင့်အပါအဝင် ပါတီအစိုးရထိပ်ပြီးအချို့ကိုဖမ်းဆီးကာနှစ်ရှည်ထောင်ဒဏ်တွေလည်းချမှတ်ခဲ့ပါတယ်။2020ရွေးကောက်ပွဲရလဒ်ကိုလည်းပယ်ဖျက်ခဲ့ပါတယ်ရှင်။